မြန်မာစစ်တပ်အုပ်ချုပ်ရေးကောင်စီကအမေရိကန်နဲ့နိုင်ငံတကာကိုစီးရုံးပေးဖို့ကနေဒါနိုင်ငံအခြေစိုက်အကျိုးဆောင်အဖွဲ့ကိုဒေါ်လာ2တန်းနဲ့ငှားရမ်းခဲ့တာကမထီရောက်နိုင်တဲ့အပြင်ပြောင်းပြန်ဆိုးကျိုးပါတက်ရောက်နိုင်တယ်လို့သုံးသပ်မှုတွေရှိနေပါတယ်။မြန်မာစစ်ကောင်စီအတွက်အမေရိကန်ကိုစီးရုံးပေးဖို့အစ္စရေးနယ်ပွားကနေဒါနိုင်ငံသားအာရီဘင်မနာရှိထူထောင်ထားတဲ့ဒေကင်းစင်မက်ဆန်ကုမ္ပဏီကိုငှားရမ်းစေခိုင်းတဲ့အတွက်တရုတ်နဲ့ဆက်ဆံရေးတောင်ထိခိုက်နိုင်တယ်လို့လည်းသုံးသပ်သူတွေကပြောပါတယ်။အပြည့်အစုံကိုကိုဝင်းမင်းကပြောပြပေးပါရှင်
။ဟုတ်ကဲ့အခုလိုအကျိုးဆောင်ငှားရမ်းမှုကကနေဒါအစိုးရရဲ့မြန်မာပေါ်ဓာတ်ခတ်ပိတ်ဆို့မှုဥပဒေအပြင်အမေရိကန်ဥပဒေနဲ့ပါညှိနှိုင်းတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်ရဲ့လူမှုစီးပွားဆိုင်ရာသံမကြီးဟောင်းကယ်လီကာရီကဆိုပါတယ
် In his registration papers with the Department of Justice here in the
American တရားရေးဝန်ကြီးဌာနမှာသူမှတ်ပုံတင်ထားတာအတွက်မြန်မာစစ်အုပ်စုကပေးမဲ့လာစာကိုအခုလောလောဆယ်သူလက်ခံလို့ရမှာမဟုတ်ဘူးဆိုတာကိုသူသိထားပါတယ်။ဘာလို့လဲဆိုတော့အမေရိကန်နဲ့ကနေဒါတန်ခတ်ပိတ်ဆို့မှုဥပဒေတွေထဲမှာအခုလိုလာစာမျိုးကိုလက်ခံဖို့ပိတ်တင်ထားတာပါ
။ဒါအပြင်မြန်မာစံမှုဟောင်းနဲ့စစ်ထောက်တိုင်းရဲ့ရာရှိဟောင်းဦးအောင်လင်းထွက်ကလည်းဒီငှားရမ်းမှုကထိရောက်မှုမရှိဘူးလို့အရင်အတွေ့အကြုံတွေနဲ့ရှင်းပြီးရှင်းပြပါတယ်
။အောင်မြင်မှုကတော့လောကပြနေစရာအကြောင်းမရှိပါဘူး။ဟိုကျွန်တော်တို့ခစ်ပေါ့လေ2001ကနေ2003ဒီDCI ဆိုတဲ့ဒီ lobby group ကိုကျွန်တော်တို့ငှားရမ်းပြီးတော့မှတုံ့ပြန်ပါလေ။အဲ့ဒီချိန်တုန်းကဒေါ်လာ4သိန်းလောက်တုံ့ခိုက်တယ်။အဲ့ဒါကိုတော့ကျွန်တော်တို့မြန်မာနိုင်ငံဆိုင်ရာ Washington စံမကြီးဦးလင်းနိုင်ငံကနေပြီးတော့မှလုပ်ရတဲ့အနေအထားရှိပါတယ်။အဲ့ဒီချိန်တုန်းကလည်းဒီလိုပါပဲ။ဟိုတရုတ်ကိုသူတို့ကြိုက်ပါဘူး။အမေရိကန်နဲ့ပေါင်းနေပါလေဆိုတာအနေအထားမျိုးနဲ့ချင်းကပ်ခိုင်းပါလေ။အမေရိကန်အနေနဲ့ဆက်ပြီးတော့သူတို့ကိုဖိအားမပေးပါနဲ့ဆိုတဲ့အနေအထားမျိုးနဲ့ဟိုချင်းကပ်ခိုင်းခဲ့ပါတယ်။ဒါပေမဲ့တကယ်တကယ်တော့အမေရိကန်နိုင်ငံမှာအစိုးရကအောက်လွတ်တော်အထက်လွတ်တော်တရားသူဟာမြန်မာပြည်သူလူထုဘက်ကရှိတဲ့အတွက်ဒီလိုခြင်းကမှုဟာနောက်ဆုံးအောင်မြင်တဲ့ကြောင့်မို့အဆုံးတတ်ခဲ့တဲ့အနေအထားမျိုးရှိပါတယ
်။ဒီနေရာမှာအရင်အခုလိုအကျိုးဆောင်ဖွဲ့ငှားရမ်းခဲ့တာအဆုံးတတ်ခဲ့ရပုံကိုလည်းဥအောင်လင်းထွက်က
နောက်ပိုင်း2003ဒီပေးရင်ကိစ္စပြီးသွားတဲ့နောက်ပိုင်းမှာလုံးဝပြစ်ပြီးသွားတဲ့ပုံမျိုးရှိပါတယ်။ကျွန်တော်တို့အချိန်ကတော့တမရဘုတ်စတက်တက်ဆိုတော့ Republican နဲ့ပတ်သက်တဲ့ဒီ lobby group ပေါ့ဗျာ။ဒါဆိုမရပါဘူး။တကယ်တော့ပပစီဆိုတော့ဒီ intern ကသူကသူတို့လိုချင်တာပဲသူတို့တည်တယ်။ဘာမှဟိုပြည်သူလူထုအတွက်ကိုမကြည့်ဘူး။သူတို့ကိုထောက်ခံမှုသူတို့ရဲ့အကျိုးစီးပွားအတွက်ကိုပဲကြည့်တဲ့တကြောင်ကိုသူတို့ကြဆုံသွားခြင်းဖြစ်ပါလေ။အဲ့ချိန်တုန်းကလေ။စစ်တပ်ကအမေရိကန်အကြောင်းကိုသူတို့ကောက်ကောက်နားမလည်ဘူးဗျာ။အမေရိကန်မှာတမန်တယ်လို့ချင်လို့လို့မရဘူး။အလွတ်တော်လည်းလို့ချင်လို့လို့မရဘူး။ဒီမိုကရေစီနိုင်ငံဖြစ်တယ်ဆိုတော့သူတို့နားမလည်ဘူး။သူတို့ထင်တာကဟိုလူကိုပေါင်းလို့ရမယ်၊ဒီလူကိုပေါင်းလို့ရမယ်ဆိုတဲ့အနေနဲ့အတွေ့အတူတူလေးနဲ့တွေးတာ
။ဒီနေရာမှာတမ်းမကြီးကာရီကတော့နောက်ပြန်ဆိုချို့ပါဆက်ရောက်နိုင်တယ်လို့ရှင်းပြပါတယ
်။ I think that it can be counterproductive because
ဒီအကျိုးဆောင်ငှားရမှုကနောက်ပြန်ဆိုချို့တော့ဖြစ်လာနိုင်ပါတယ်။ဘာလို့လဲဆိုတော့ဒီလိုလူမျိုးကိုအမေရိကန်ဒေါ်လာ2တန်းတောင်ပေးနိုင်ရလောက်အောင်မြမတက်မတော်အနေနဲ့ပြည်သူတွေရဲ့ဘဏ္ဍာကိုဘလောက်များများခိုးယူထားတယ်လဲဆိုတာနဲ့နောက်ဒီငှားတဲ့လူကလည်းအရင်ကတည်းကတကယ့်ကိုတမိုင်းမကောင်းနဲ့အာဏာရှင်တွေကိုကူပေးခဲ့တာတွေအပေါ်အများပိုစိတ်ဝင်စားပြီးပိုအဆိုးမြင်သွားစေနိုင်လို့ပါပဲ
။ဒါအပြင်မြန်မာဘောစီးပွားဒဏ်ခတ်ပိတ်ဆို့ရမှာအရေးပါတဲ့အမေရိကန်အချက်လက်တော်မှမစ်မကောင်းနဲ့ရုံးမှလုခဲ့မှုတဲ့မြမကြီးတက်ချာသူမိုက်မစ်ချယ်ကလည
်း This is nothing more than armed robbery
။ဒါလည်းကတည်းကမြို့ကဘာမှမပူပါဘူး။အမေရိကန်ဥပဒေအရဒါရာဇဝတ်မှုလည်းမြောက်ပါတယ်။ဒါကြောင့်လည်းဆိုရင်မနက်ငယ်စိုးရရုံးတွေကိုတင်ပိုက်ထားတဲ့စစ်တပ်အာဏာရှင်တွေကိုအမေရိကန်စိုးရအနေနဲ့လုံးဝအသိမပြုထားပါဘူး။ပေဝါလာ17ရက်နေ့တုန်းကပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကမြမရွေးချယ်ခံတရားဝင်အစိုးရပေါ်စစ်တပ်ကအာဏာသိမ်းလိုက်တာပါဆိုပြီးရှင်းရှင်းလင်းလင်းတုံ့လုံးခေါ်ထားပြရပါ
ဒီနေရာမှာတရုတ်နဲ့ဆက်ဆံရေးလျှော့ချတင်တာကိုအကြောင်းပြပြီးစီးရုံမှာမို့နောက်ထပ်နောက်ပြန်ဆိုကြိုးဆက်ရောက်နိုင်တာကိုလည်းဥအောင်လင်းထွက်က
ဒီစောက်ကြားကြီးတဲ့နောက်ပိုင်းမှာတော့တရုတ်ကတော့လုံးဝယုံကြည်တဲ့အနေအထားမျိုးမရှိပါဘူးသူတို့ပြောသူပေါ့ဗျာဒီမလို့မရှောင်လာလို့တရုတ်ကိုသူတို့ဟောပါတယ်လို့သူတို့ပြောတယ်ဒါတရုတ်ဘက်ကတော့တော်တော်လေးကိုဒေါသဖြစ်နေနေတာမျိုးပေါ့ဒီနောက်ပိုင်းတရုတ်ပါသူတို့စိတ်ဆိုးလာရင်တခုကြောက်ကြရရပါလိမ့်မယ်ဒီရုရှားမှာမင်းအောင်လိုက်တော်တာအရှင်းပြတော့တရုတ်ကိုယဉ်ကျေးကြီးတော်တာပါတရုတ်ကြောင့်သူတို့စစ်တိုက်ရဆိုတာမျိုးတော်တာရှိတယ်ကျွန်တော်တို့ခစ်တေတုန်းကလည်းတရုတ်ကွန်မြူနစ်ပါတီကအသေးလို့ဗမာပြည်ကွန်မြူနစ်ပါတီကိုတိုက်ခဲ့ရတာပဲရှိတယ်လीအဲ့တော့အဲ့ဒီချိန်တုန်းကအမေရိကန်ကတွေကအကူအညီပေးခဲ့တာရှိခဲ့ပါတယ်နောက်ပိုင်းကျွန်တော်တို့ကိုယ်တိုင်လည်းအမေရိကန်မှာတင်မ်းလိပါရေးဆိုတော့တက်ခွင့်ရခဲ့တယ်ဗျာဒါတွေကိုသူတို့ပြန်ပြီးတော့မှစိတ်ကူးရပါလိမ့်
မယ်ကဲတော့မြန်မာနိုင်ငံတည်းဆက်ရနာတဲ့ဆက်ကျင်ဆန္ဒပြပွဲတွေကိုစင်းစစ်ထက်အကျန်းဖက်ချုပ်ခွဲပြီးတဲ့နောက် မြန်မာစစ်ကောင်စီပေါ်နိုင်ငံတကာဖိအားတွေကလည်းများလာနေပါတော့ခင်ဗျ။